မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်ကနေနောက်ကျောင်းပြန်လှည့်ခြင်းသူတွေအနေနဲ့ကြီးမားတဲ့အတိုက်ခံနဲ့ရင်ဆိုင်ရလိမ့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကသတိပေးလိုက်ပါတယ်။ဒီလုပ်ငန်းစဉ်မှာစိန်ခေါ်မှုအများအပြားရှိနေသေးပေမဲ့နိုင်ငံအတွင်းမှာရောနိုင်ငံပြင်ပမှာပါထောက်ခံမှုအကြီးကျယ်ရနေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်ဟောင်းတိုနီဘလဲနေပြည်တော်မှာပြောခဲ့တာတွေကိုတော့ကိုကျော်ကျော်သိန်းကပဲအပြည့်အစုံပြောပြပေးပါဦးမယ်ရှင်။
နေပြည်တော်မှာကျင်းပနေတဲ့2023ခုနှစ်ရှေ့အာရှကမ္ဘာစီးပွားရေးဖိုရမ်နောက်ဆုံးနေ့မှာရောက်လာတဲ့ပြည်ထောင်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာလွန်ခဲ့တဲ့နှစ်နှစ်ကနေနှိုင်းယှဉ်ရင်အများကြီးဖြစ်ပေါ်ပြောင်းလဲနေပေမဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိနေတော့မယ်ဆိုတာကိုအတိအမှတ်ပြုပြောသွားတယ်လို့နောက်ကျောင်းပြန်လှည့်ခြင်းတွေကိုလည်းသတိပေးပြောဆိုသွားတာပ
ါ Irreversible was a big word but I think and hope it's justified in this case certainly there's an enormous feeling outside and inside I would say in favor of the process
နောက်ကြောင်းပြန်လည်နိုင်ကြလားဆိုတာကကြီးမားတဲ့စကားလုံးတစ်ခုပါတေချာတာကတော့အတွင်းရောအပြင်မှာပါအခုလုပ်ငန်းစဉ်ကိုထောက်ခံအားပေးမှုကြီးကြီးမားမားရှိနေတယ်ဆိုတာပါဒါကြောင့်နောက်ကြောင်းပြန်လည်ခြင်းတဲ့ဘယ်သူမှမဆိုနေရာတိုင်းမှာအတိုက်ခံအများကြီးနဲ့ရင်ဆိုင်ရမယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးမစ္စတာဘလဲကသတင်းတောက်တွေကိုပြောသွားပါတယ်အပြောင်းလဲဖော်ဆောင်တဲ့နေရာမှာတစ်ခုပြီးမှတစ်ခုလုပ်ရတာမျိုးမဟုတ်ဘဲမတူတဲ့ကိစ္စရပ်တွေကိုတပြိုင်တည်းထဲမှာကင်တွယ်ဖြေရှင်းရမယ်လို့မစ္စတာဘလဲကထောက်ပြပါတယ်။မြမသမိုင်းမှာကာလရှည်ကြာယောဂါဆိုးတစ်ခုလိုအမြင့်တွယ်လာခဲ့တဲ့ပဋိပက္ခမျိုးမျိုးကိုဖြေရှင်းဖို့ရာအစိုးရအနေနဲ့လုပ်နိုင်သမျှလုပ်ဖို့သူကတိုက်တွန်းခဲ့ပါတယ်။နိုင်ငံရေးနဲ့စီးပွားရေးအပြောင်းလဲတစ်ခုစလုံးကိုဟန်ချက်ညီအောင်လုပ်ဖို့အကြံပေးတယ်လို့ဆိုရမှာပါ
။ The recent agreement in respect to Kachin is obviously very important.So that's one aspect and then on the other hand because the two in a way require a separate focus
ကချင်ကိစ္စနဲ့ပတ်သက်ပြီးမကြသေးခင်ကရခဲ့တဲ့သဘောတူညီချက်ဟာတိတ်အရေးကြီးပါတယ်ဒါကအပိုင်းတစ်ခုပါတခြားတစ်ဖက်မှာတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်ထဲဖော်နေတာနဲ့အမျှနိုင်ငံအတွက်အဓိကကျတဲ့စိန်ခေါ်မှုကတော့လျှက်စင်မီအခြေခံအဆောက်အုံလမ်းလူနေမှုအဆင့်အတန်းမှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုအမျိုးအစားရဖို့စတာတွေနဲ့ပတ်သက်တဲ့အပြောင်းအလဲတွေကိုလုပ်ဖို့ဖြစ်ပါတယ်။ဒါကြောင့်မို့အမြဲတမ်းလိုပဲဒီလိုလမ်းကြောင်းနှစ်သွယ်ရှိပါတယ်။ပြည်တွင်းနိုင်ငံရေးပိုင်းကိုကင်တွယ်လှုပ်ဆောင်ရမှာဖြစ်တယ်လို့စီးပွားရေးတိုးတက်အောင်လည်းလှုပ်သွားရမှာပါလို့မစ္စတာဘလဲကပြောခဲ့ပါတယ်။မြန်မာနိုင်ငံသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာအတော်လေးအခြေခံနေပြီဖြစ်ပြီးလူထုကရောခေါင်းဆောင်မှုကပါဖြစ်ချင်နေတာကိုသူတွေ့ရတယ်လို့ဆိုပါတယ်။နိုင်ငံရေးခေါင်းဆောင်တွေအားလုံးစီကနေသူရတဲ့ခံစားမှုကလွန်ခဲ့တဲ့နှစ်အတွင်းသူတို့ရယူအောင်မြင်ခဲ့တာတွေကိုလွှင့်မပြစ်သင့်ဘူးဆိုတာပဲဖြစ်တယ်လို့လည်းပြောပါတယ်။ဒီအပြောင်းအလဲမှာနိုင်ငံတကာတိုင်ဝန်အနေနဲ့ဆက်ပြီးအကူအညီပေးသွားကြဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်
။ My message to international community is to keep up the support. Obviously it's important that the democratic process continues to unfold in the way that's been.
နိုင်ငံတကာတိုင်ဝန်အတွက်ကျွန်တော်ရဲ့သတင်းစကားကတော့ထောက်ခံအားပေးမှုဆက်ပြီးလုပ်သွားပါဆိုတာပါပဲ။ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာစိတ်ကူးမျှော်မှန်းထားတဲ့အတိုင်းဆက်ဖြစ်သွားဖို့အရေးကြီးတယ်ဆိုတာကအသေးအချာပါ။ဒါပေမဲ့ကျွန်တော်တို့ပြင်ပကဘာအနေနဲ့ကူညီဖို့ကြိုးစားရမယ်ဆိုတာကလည်းအရေးကြီးပါတယ်။တိုင်းပြည်ကိုသူ့ခြေထောက်ပေါ်သူရပ်နှံ့အောင်နဲ့လိုအပ်တဲ့အပြောင်းအလဲတွေလုပ်နိုင်အောင်ကူညီရပါမယ်လို့ပြည်ထောင်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကနေပြည်တော်မှာကျင်းပတဲ့2023ခုနှစ်ကမ္ဘာစီးပွားရေးဖိုရမ်နောက်ဆုံးနေ့မှာသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ။